မတော်တောင်တရုတ်မြန်မာချင်းပြည်စီမံကိန်းကိုကန့်ကွက်ဆန္ဒပြသူဒေါ်နော်အုံးလာဩဂုတ်လနောက်ပိုင်းမှာအလုတ်ချမ်းနဲ့ထောင်ဒဏ်နှစ်နှစ်ကြာခံသွားရတာဟာဒီမိုကရေစီအတိုင်းအဝိုင်းမှာအတော်လေးကြေးရိုက်သွားပါတယ်ဆန္ဒပြခွင့်အချင်းချင်းရှောက်ထားပြီးမှခွင့်ပြုချက်မရတဲ့အတွက်ဘူလာအစီအစဉ်အတိုင်းဆန္ဒပြရတာလို့ဆိုပါတယ်ဆန္ဒပြသူအမျိုးသမီးတစုကိုအကြမ်းဖက်ဖမ်းဆီးတဲ့ရဲတပ်ဖွဲ့ရဲ့အပြုအမူကိုမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကအပြင်းအထန်ရှုတ်ချပါတယ်ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ရွှေတဂုံဇေဒီမှာအပတ်စဉ်စူတောင်းပွဲလုပ်တုံးကလည်းဒေါ်နော်အုံးလာဟာမကြာခဏအဖမ်းခံခဲ့ရသူတဦးဖြစ်ပါတယ်။လူထုစံတပ်ပြပွဲကမွေးထုတ်တဲ့88ပြည်သူ့ဒီမိုကရေစီအရေးတော်ပုံ25နှစ်ပြည့်တဲ့ဩဂုတ်လမှာစံတပ်ပြပွဲလေးတွေနေရာအတော်တော်များများမှာဖြစ်ပွားပြီးဖမ်းဆီးထိန်းသိမ်းခံကြရပါတယ်။မြေသိမ်းခံရတာကိုမချေနပ်သူတဦးတန်တွဲမျိုးမှတကူတော်လမ်းလျှောက်ပြီးစံတပ်ပြလို့အဖမ်းခံရပါတယ်။ဘဂိုးတိုင်းပေါင်းတယ်မြို့နယ်ကကျန်းဖို့ပါတီဝင်လွှတ်တော်ကိုယ်စားလှယ်ကိုမချေနှက်သူ100လောက်ကကန့်ကွက်ဆန္ဒပြကြတဲ့အတွက်ခေါင်းဆောင်3ဦးတရားစွဲခံနေရပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေမှာတည်ဆဲဥပဒေနဲ့အညီနိုင်ငံသူနိုင်ငံသားဟာလွတ်လပ်တယ်လို့ဆိုပါတယ်။ယုံကြည်ချက်ထင်မြင်ယူဆချက်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ရှိတယ်လို့ဆိုပါတယ်။လက်နက်မပါဘဲငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ရှိတယ်လို့ဆိုပေမဲ့ဒီလွတ်လပ်မှုကိုတည်ဆဲဥပဒေတွေကချုပ်ချယ်ထားပါတယ်ခွင့်ပြုချက်မရဘဲစံတပ်ပြရင်ဒဏ်ငွေကျပ်3000နဲ့ထောင်ဒဏ်တစ်နှစ်အထိကျခံနိုင်တယ်လို့2017ငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတန်းလှည့်ခွင့်ဆိုင်ရာဥပဒေပုံမှန် 78 မှာဖော်ပြပါတယ်ဒါပေမဲ့ဒေါ်နော်အုံးလောက်ကိုထောင်ဒဏ်နှစ်နှစ်ပေးခြင်းနဲ့အတွက်2017ဥပဒေကိုမသုံးဘဲကိုလိုနီခေတ်1867မှာပြဋ္ဌာန်းတဲ့ရာဇသက်ကြီးပုံမှန် 905အများပြည်သူ၏အကျိုးကိုပျက်စီးစေမှုနဲ့စီရင်ချက်ချကြောင်းသိရှိရပါတယ်
။2008အခြေခံဥပဒေကပေးထားတဲ့လွတ်လပ်မှုတွေကို1867ရာသကြီးနဲ့နောင်ပြတ်ထားတဲ့ဥပဒေတွေကချုပ်ချယ်ကန့်သတ်ထားတာမို့ကိုလိုနီခေတ်ကိုပြန်ရောက်နေပါတယ်။ရာသကြီးအခန်း၈မှာနိုင်ငံတော်ငြိမ်ဝှက်ပြည်ပြားရေးကိုပြက်ပြားစေတဲ့ပြစ်မှုတွေကိုဖော်ပြပြီးအခန်း22မှာရာဇဝတ်မကင်းတဲ့ချောက်လှမ်းမှုစော်ကားမှုနဲ့စိတ်ညှို့ညင်စေမှုစတာတွေကိုဥပမာနဲ့တကွပေါ်ပြပါတယ်ကိုလိုနီအစိုးရရဲ့ရာဇဝတ်ကြီးဟာဗမာအစိုးရအဆက်ဆက်ရဲ့လက်သုံးတော်ဥပဒေဖြစ်လာပါတယ်ပြည်သူထောက်ခံမှုကိုရယူဖို့မလိုတဲ့ကိုလိုနီအစိုးရဟာငြိမ်ဝှက်ပြည်ပြားရေးကိုသာဦးစားပေးပြီးမနာခံသူကိုတန်ခတ်အပြစ်ပေးဖို့သာစိတ်ဝင်စားပါတယ်လက်ရှိအစိုးရဟာဒီမိုကရေစီပြုရင်ရေးကြွေးကြော်ပြီးကိုလိုနီခေတ်ဥပဒေကျင့်သုံးနေတဲ့အတွက်လွတ်လပ်တဲ့ပြည်သူအတန်ဟာထောင်ဒဏ်ဖြစ်လာပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေမှာလွတ်လပ်စွာစီတန်းလမ်းလျှောက်ပြီးငြိမ်းချမ်းစွာဆန္ဒပြခွင့်ရှိတယ်လို့ရေးထားပြီးတကယ်ဆန္ဒပြဖို့စီစဉ်တဲ့အခါအာဏာပိုင်စီမှာခွင့်ပြုချက်တောင်းနေရတာဟာတရုတ်ကွန်မြူနစ်စီကကူးစက်လာတဲ့အကျင့်တလေဖြစ်ပါတယ်။2008အိုလံပစ်ပွဲတော်ကာလမှာဆန္ဒပြနိုင်တဲ့နေရာတတ်မှတ်ပေးတာတော့ခွင့်ပြုချက်လိုအပ်ပါတယ်။အဲ့ဒီတုန်းကခွင့်ပြုချက်လျှောက်သူ80လောက်ရှိပေမဲ့တဦးမှဆန္ဒပြခွင့်မရကြပါဘူး။ဒါပေမဲ့ရင်ဖွင့်ခြင်းနဲ့တရုတ်ပြည်သူတွေများပြားလာတဲ့အတွက်2010မှာလူမှုစန္ဒပြပွဲပေါင်း2000နီးပါးရှိတယ်လို့ခန့်မှန်းပါတယ်ဒေသခံပြည်သူတွေကန့်ကွက်စန္ဒပြမှုကြောင့်စောက်လုပ်ရေးစီမံကိန်းရပ်ဆိုင်းလိုက်ရတဲ့တာရကတွေအများကြီးရှိပါတယ်မြေယာသိမ့်ပိုက်မှုကိုတရုတ်ပြည်သူလူထုကအများဆုံးကန့်ကွက်စန္ဒပြကြပါတယ
်အနောက်တိုင်းဒီမိုကရေစီမှာတော့စန္ဒပြရင်ခွင့်ပြုချက်မလိုဘဲရဲကိုအကြောင်းကြားဖို့သာလိုပါတယ်စန္ဒပြပွဲကြောင့်အများပြည်သူအနှောက်အယှက်မဖြစ်အောင်ရဲကတာဝန်ယူရပါတယ်။ရဲသားအဆောင်အလျှောက်နဲ့ငြိမ်းချမ်းစွာစန္ဒပြတာဟာအများပြည်သူအတွက်အန္တရာယ်အကင်းဆုံးလို့ယူဆပါတယ်။တန်းပြည်ကိုလိုက်ပြီးကွဲပြားချမ်းသာတာရှိပေမဲ့ကမ္ဘာသမိုင်းမှာကန့်ကွက်စန္ဒပြပွဲတွေထိရောက်အောင်မြင်လို့သာဒီမိုကရေစီနိုင်ငံတွေမှာလူ့အခွင့်အရေးခံစားနေရတာဖြစ်ပါတယ်။ဗီယက်နမ်စစ်ပွဲမှာအနည်း20နီးပါးအမေရိကန်ပါဝင်နေတာကိုလူကုန်းချုပ်စီတဲ့အကြောင်းတွေထဲမှာစစ်ဆန်ရည်ပြည်သူဆန္ဒပြပွဲလေးပါဝင်တယ်လို့သုံးသပ်ကြပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ပြည်သူဆန္ဒပြပွဲကြီးတွေကြောင့်အစိုးရအပြောင်းလဲဖြစ်တာကိုတွေ့နိုင်ပါတယ်ရှစ်လေးလုံးအရေးတော်ပုံကြောင့်မဆာလာဆိုရှယ်လီအစိုးရညီကုန်းချုပ်သွားပြီးမဲ့နောက်ဆုံးမှာအကြမ်းဖက်ချိန်မုံခံလိုက်ရပါတယ်ဒါပေမဲ့ပြည်သူတွေကန့်ကွက်လို့မြေဆုံရေအားရစစ်စီမံကိန်းကိုဦးသိန်းစင်အစိုးရကရပ်ဆိုင်းလိုက်တဲ့ဥပမာလည်းရှိပါတယ်အခြေခံဥပဒေကလွတ်လပ်ခွင့်ပေးတာကိုလွှတ်တော်ကဥပဒေပြဋ္ဌာန်းပြီးခွင့်ပြုချက်တောင်းခိုင်းတာဟာတရုတ်ပြည်တဲ့လောက်ရတာဖြစ်ပါတယ်ခင်ဗျာ